American ပြည်ထောင်စုကိုရှေ့သတင်းပတ်တဲ့ရောက်လာဖို့ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်ပါဝင်အစိုးရတာဝန်ရှိသူတချို့ပေါ်မှာပိတ်ပင်တားမြစ်ထားတာကို American ဘဏ္ဍာရေးဝန်ကြီးဌာနကနေဖယ်ရှားပေးလိုက်ပါတယ်။အစိုးရအဖွဲ့အကြီးအကဲဖြစ်သူသမ္မတဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့အပေါ်မှာကန့်သက်ပိတ်ပင်ရမယ်အထူးပုဂ္ဂိုလ်တွေဖြစ်နေစည်းရင်းသွင်းထားရကနေပယ်ဖျက်ပေးလိုက်တဲ့အကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။American ပြည်ထောင်စုနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့သမ္မတဦးသိန်းစိန်ရောက်လာချိန်မှာပဲကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံကအပြောင်းအလဲတွေပေါ်တုံ့ပြန်တဲ့အနေနဲ့အရေးယူတန်ခတ်မှုတွေကိုဖယ်ရှားပေးဖို့ကတိပြုထားတဲ့ American ကတော့ပြီးခဲ့တဲ့ဇူလိုင်လထဲမှာပဲ American လုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအတွက်လုပ်ကင်ခွင့်ပြုခဲ့တာပါ။ American အစိုးရတာဝန်ရှိသူတွေကတော့မြန်မာနိုင်ငံအပေါ်မှာနောက်ထပ်အရေးယူတန်ခတ်မှုဥပဒေတွေကိုပယ်ဖျက်နိုင်မဲ့အစီအစဉ်တွေကိုအမေရိကန်လွှတ်တော်တာဝန်ရှိသူတွေနဲ့ဆွေးနွေးတိုင်ပင်သွားမယ်လို့လည်းပြောဆိုထားပါတယ်။